ကိုဗစ်ကာယောဂာနဲ့ရင်ဆိုင်နေရာဆဲဖြစ်တာကြောင့်ယောဂထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်တယ်လို့ကာယောဂာကာလအစီအမံတွေကြောင့်ယောဂကုသမှုအနေနဲ့ဖြစ်နိုင်တာကိုသတိထားဖို့လဲတာဝန်ရှိသူတွေတိုက်တွန်းနေကြကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကာယောဂကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်မြန်မာနိုင်ငံဝန်ယောဂအနေနဲ့ကိုသတိထားကြဖို့နဲ့ယောဂထိန်းချုပ ကျောင်းသားများကိုအခုလိုမျိုးဆက်ဆံရေးမှုလိုအပ်ကြောင်းလဲကာယောဂနောက်ဆုံးအချိန်အနည်းနဲ့ပတ်သက်လို့မနေ့ရုံးကအွန်လိုင်းကပြောရမယ့်ငုံမာသတိပေးခဲ့တာပါ။ပြည်တွင်းကူးစက်သူနေ့စဉ်1000ဝန်းကျင်လောက်ရှိနေချိန်မှာအိမ်ပြန်မထွက်ရအမိတ်အပါအဝင်ကန့်သတ်ချက်တွေကိုလည်းသဆိုင်ရာပြည်နယ်နဲ့တိုင်းတွေမှာထုတ်ပြန်နေကြပါတယ်။
ဒါပေမဲ့လည်းမနေ့ရုံးကမန္တလေးတိုင်းအတွင်းနေကျော်ခီးသွားခွင့်ထောက်ခံချက်ရဖို့ကြိုးပမ်းကြသူတွေအများအပြားစုဝေးခဲ့တဲ့အခြေအနေမျိုးတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကဝန်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကဖူယိုကိုပြောပါတယ်။ဆက်ဆံရာတိုင်းပြည်နယ်တွေမှာတော့ဖေးရဟုံးလုပ်တဲ့ကျွနေရာတွေမှာတ လူအုပ်စုနဲ့ထုတ်ယူရဖြစ်နေတဲ့အစီအစဉ်ဒါကတော့မကောင်းပါဘူးဒါကတော့ဘယ်လိုမှမဖြစ်သင့်ပါဘူးဒီလမ်းရှာသင့်ပါတယ်ဒီလိုလူတွေဒီတန်းမှာတယောဂဖြစ်ပေါ်တဲ့သူယောဂပိုးကုဆက်ခံရပြီးတော့ယောဂလက္ခဏာမဖြစ်ရတဲ့သူနောက်ဒါမှမဟုတ်ရင်လည်းယောဂပိုးအလုံးလျင်မြန်စွာဖြန့်နေနိုင်တဲ့ super spreader လို့ခေါ်တဲ့ဒီလိုအုပ်စုတွေပါလာနိုင်ပါတယ်ပါလာရင်တော့ယောဂဖြစ်ပေါ်မှုတွေအများကြီးဖြစ်လာနိုင်ပါတယ်ဒါကြောင့်ဒါလေးတွေတော့အထူးဆင်ခြင်ပြီးတော့ဒါလေးနဲ့တဆိုင်ရအုပ်စုရေးအနာဘန်ဖော်ကြည့်နေတဲ့ဒါကိုနည်းနည်းများကြီးမားစွာနဲ့ဒါလေးတွေကိုပြင်ဆင်ပြီးတော့ဆောင်ရွက်တင်ပါတယ်
နိုင်ငံတော်အတိုင်းပင်ခံရဲ့မိန့်ခွန်းမှာတော့ယောဂကုသသူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ရှိနေတဲ့ရန်ကုန်တိုင်းအတွင်းအထူးသတိထားဖို့ကိုတိုက်တွန်းထားပါတယ်။ယောဂကုသသူတိုးလာနေပြီးအချိန်ကာလကြာမြင့်လာတာနဲ့အမျှရန်ကုန်တိုင်းအတွင်းကျန်းမာရေးနဲ့လူမှုရေးအကူအညီပေးနေတဲ့သူတွေအတွက်အခက်အခဲတွေလည်းပိုများလာနေတယ်လို့ရန်ကုန်တိုင်းစေတနာဝန်ထမ်းတွေရဲ့တာဝန်ခံကိုတီငိမ့်လင်းကပြောပါတယ်။
လူရှင်များပြန်လာတော့အထက်မှာရှိတဲ့ volunteer တွေအတွက်ဒီအစားအသောက်ထောက်ပံ့တဲ့ကိစ္စဟာမျိုးတွေရေတန်းထောက်ပံ့တဲ့ကိစ္စမျိုးတွေကျွန်တော်ကတ်ကျဲရှိကြပါဗျာ။လူနာအဝင်များရလို့ရှင်သူ့ရဲ့အတုံးဆောင်ပစ္စည်းလည်းများတယ်အခြေခံပစ္စည်းပုံတော့အစိုးရနဲ့ဒီလူဒါနာအစီအစဉ်နဲ့ထောက်ပံ့တာကိုအဲဒီပစ္စည်းပိုင်းမှာဆန်နေလာတဲ့အခါမှာကျွန်တော်ရအရန်ကြီးတွေကျွန်တော်ခါတိုင်းလိုမျိုးဆန်နေဆန်နေလို့နိုင်တဲ့အပန်းလေးရှိတာပေါ့။အဲဒီဟာတွေပြန်ပြီးရှော်သုံးရတဲ့ဟာလေးလည်းပြန်ရှိကြတယ်။အဲလိုဖက်ဖက်လေးတော့ရှိရခင်ဗျာ
။ကျမရင်းနဲ့အားသာဝင်ကြီးဌာနရဲ့ဒီကနေ့မော်လယ်ပိုင်းထုတ်ပြန်ပြီးခြင်းအထိပြည်ရင်းမှာကံယောဂကြောင့်သေဆုံးသူ2000ကျော်နဲ့ယောဂအတီးပြုလူနာပေါင်း3000ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။